ကမ္ဘာပေါ်မှာအတော်ဆုံးနိုင်ငံသားရဲ့ဝန်ကြီးဌာနတစ်ခုလို့ကမ္ဘာကအသိမှတ်ဝိုင်းပြုထားတဲ့နိုင်ငံတစ်ခုရှိပါတယ်။အဲ့ဒီနိုင်ငံကတော့ဘယ်နိုင်ငံလဲဆိုတာကိုအထူးပြောစရာမလိုပါဘူး။နိုင်ငံတကာဆက်ဆံရေးတွေမှာအင်မတန်မှလည်းဆက်ဆံရေးကောင်းအင်မတန်မှလည်းလူအခွင့်အရေးတွေနဲ့လည်းညီအင်မတန်မှလည်းလူကြီးလူကောင်းဆန်တဲ့နိုင်ငံတစ်ခုပါ။အဲ့ဒါကြောင့်လဲဟိုနိုင်ငံကတရားစွဲဒီနိုင်ငံတရားရုံးကစင့်ခေါ်စာတွေပို့တဲ့အခြားနိုင်ငံတွေကကြည့်ရင်နိုင်ငံတကာရေးရာတွေမှာတော်တော်အောင်မြင်နေတဲ့နိုင်ငံပါပဲ။ကိုပြည်တွင်းမှာဟိုလူဖန်ဒီလူဖန်နဲ့တရားဥပဒေစိုးမိုးရေးကိုလှုပ်ဆောင်နေကြတော့မှသူများနိုင်ငံတွေကတရားလာဆွဲတော့ဘယ်ခံရင်မှမတော့ဗျာသူများနိုင်ငံတွေကတရားရုံးကတဆင့်လာဖြည့်ရှင်းဖို့စင့်ခေါ်စာပို့ရင်လူကြီးတွေမရှိဘူးပေါ့လူကြီးတွေမရှိတော့သွားတရားမလိုဘူးပေါ့ဗျာအဲ့ဒီမတိုင်မီတုန်းကရိုဟင်ဂျာတွေနဲ့ပတ်သက်ပြီးနိုင်ငံတကာကပြောတယ်ဒီကောင်တွေရိုဟင်ဂျာတွေကိုအစုလိုက်ပြုံလိုက်မျိုးတုံးတက်ဖြတ်ပြီးတော့ရွာတွေကိုမိရှို့လုပ်ခဲ့တဲ့ဘာသာရေးအဆွန်ရောက်တွေပါလို့အဲ့လိုပြောတဲ့အခါကျတော့နိုင်ငံသားကြီးဝန်ကြီးဌာနကပြန်ပြောတယ်ငါတို့ကလူမျိုးဘာသာမခွဲခြားတဲ့သူတွေပါတဲ့ငါတို့ကရိုဟင်ဂျာလဲငါတို့ကိုလာကလန်ရင်လှုပ်ရိုးလှုပ်စင်အတိုင်းမီးတိုင်းပဲအစုလိုက်အပြုံလိုက်လုပ်မယ်ရခိုင်ဆိုလဲဒီလိုလုပ်ခဲ့တာပဲတဲ့အခုဆိုရင်ချင်းရောလောက်တာပဲချင်းနေမကဘူးကရင်နီတို့ကယားတို့လည်းမထူးဘူးလေတဲ့နောက်ဆုံးဗမာပြည်မှာလဲမီးတိုင်နေတာပဲလေတဲ့ဘာသာဆိုလဲဘယ်သူကအဆွန်ရောက်တယ်ပြောတယ်လဲတဲ့ပါကစ္စတန်ကလက်နက်ရောင်းရင်ဝယ်လိုက်တာပဲအီရန်စီကလက်နက်ရမယ်ဆိုရင်လဲဝယ်လိုက်တာပဲဘီလာရုစီကလည်းဝယ်တာပဲရုရှားစီကလည်းဝယ်တာပဲတဲ့ဘယ်နိုင်ငံကဘယ်ဘာသာကိုးကွယ်လို့မဝယ်ဘဲနဲ့မနေပါဘူးတဲ့ဘာသာမကိုးကွယ်တဲ့ကွန်မြူနစ်နိုင်ငံတွေစီကလည်းဝယ်တာပဲလေတဲ့မင်းတို့လိုဟိုလူမယောင်မှုဒီလူမယောင်မှုလုပ်နေတဲ့အကောင့်တွေနဲ့ပဲမပတ်သက်တာတဲ့အမျိုးဘာသာသာသနာဆိုတာငါတို့ပြည်တွင်းနဲ့ငါတို့ချင်းပါတဲ့ဒူဘိုင်းမာတော်မှလစ်တဲမြောက်မြန်မာမျိုးတည်နေပြီလေတဲ့နောက်ပြီးတရားဥပဒေစိုးမိုးရေးအတွက်လုပ်နေတာမှပြည်တွင်းမှာဖမ်းလို့အားမရလို့ပြည်ပရောက်နေတဲ့သူတွေကိုဖမ်းဖမ်းဖမ်းဟေးဆိုနိုင်ငံတကာရဲကိုလှမ်းအော်တယ်ဟိုကအဲ့ဒါမင်းတို့အကြောင်းနဲ့မင်းပဲလေတဲ့ဒီပြင်ပြည်တွင်းမှာဖန်းစီတက်ဖြတ်ပြီးတော့မီးရှို့နေတာတွေကိုစောင့်ကြည့်ရေတွက်နေပြီးမလုပ်ကြပါနဲ့တော့ဆိုပြီးတော့နိုင်ငံတကာတန်အမတ်တွေကပြောလဲပြောရောမင်းတို့ကတန်တမန်ကျင့်ဝတ်နဲ့မညီတဲ့ကောင်လေးတဲ့ငါတို့ကဒီလိုဒီလိုအချက်လက်တွေနဲ့ပြောတာလေကွာဆိုတော့မင်းတို့မပြောသင့်ဘူးတဲ့အာငါတို့မပြောရင်ဘသူကပြောမလို့ဆိုတော့သူများပြည်တွင်းရေးကိုဝင်မဆွက်ဖက်ပါနဲ့တဲ့ဒီလိုနဲ့ကုလသမဂ္ဂကအထူးကိုယ်စားလှယ်တွေခန့်စုံစမ်းရေးကော်မရှင်တွေခန့်ပြီးတော့ဘယ်လိုလူခွင့်ရေးချိုးဖောက်မှုတွေတွေ့နေရတယ်ဘယ်လိုတွေအရက်သားပြည်သူတွေပေါ့အနိုင်ကျင့်မှုတွေလုပ်နေတယ်ဆိုတာထုတ်ပြန်တော့ဝင်ကြီးကလှမ်းပြောတယ်ရှောက်ကြံပြီးတော့လှုပ်ကြံပုံဖြတ်မနေနဲ့တဲ့ကုလသမဂ္ဂကလည်းအဲ့ဒါဆိုရင်အစည်းအဝေးလာမတက်ရဘူးဆိုဟိုကလက်မခံတော့အိမ်နီးချင်းနိုင်ငံတွေကမဖြစ်တော့ဘူးဆိုခဏပဲစောင့်ပါဗျာကျွန်တော်တို့ရက်ကွက်ကျွန်တော်တို့ထိန်းပေးပါမယ်ဆိုအာမခံရင်ဟေအောင်ရေအဲ့လိုလုံနေလို့တော့မဖြစ်ဘူးနော်ဆိုဒါဆိုရင်တော့ဒီလိုလုံမှရောက်မယ်ဆိုပြီးတော့ခေါင်းဆောင်ကြီးကိုခေါ်ညှိတော့ဂရီ၅ချက်ပေးပြီးတော့ပြန်ရောက်လာတယ်အိမ်လဲရောက်လဲရောက်လာတော့ပေးလာတဲ့ဂရီတွေကိုမမှန်မိတော့ဘူးတဲ့အာဆီယံကဒီလိုနဲ့တိုက်ပွဲတွေရပ်ပါလို့ပြောတဲ့အခါမှာလေရင်နဲ့ဘုံကျဲပြီးအစုလိုက်ပြုံလိုက်မီးရှို့ပြတယ်အထူးကိုယ်စားလှယ်ကအားလုံးနဲ့တွေ့ကျင်တယ်ဆိုတော့ဖမ်းထားတဲ့သူတွေမအားဘူးတဲ့ဒီလိုနဲ့အာဆီယံမှာဥက္ကဋ္ဌအသစ်ပြောင်းလဲပြောင်းပါရောငါလဲဒီဘွားကလာတာပဲတဲ့ငါပြောပေးမယ်ငါပြောပေးမယ်ဆိုပြီးအိမ်ထိလိုက်လာတော့ဘာပြောလွတ်လိုက်လဲမသိဘူးဗျာဟိုကရှောင်းတာနဲ့လွတ်လိုက်ပြီဆိုရင်ဒီကပေါက်တက်ကရရတွေရှောက်ပြောနေတာဆိုပြီးတော့သတင်းထုတ်ပြန်တယ်ဒါနဲ့ဥက္ကဋ္ဌကြီးလည်းအဆက်ကွဲတာများနောက်ဆုံးအနေနဲ့နိုင်ငံသားရေးဝန်ကြီးများအစည်းအဝေးမစခင်မက်ဆေ့လှမ်းပို့ပါတော့တယ်ဗျာမင်းတို့ဟာကငါပြောတာလုံအောင်ပါလားဆိုတော့ဒီကပြန်ပို့တယ်ဆူတောင်းလေတဲ့ဒါဆိုရင်ဘာလို့အစိုးရကြီးကဂရိပေးခဲ့တာလဲဆိုတော့နားလည်အောင်မှမပြောတာတဲ့ဒါနဲ့ဖမ်းထားတဲ့သူတွေကိုပြန်လွှတ်မပေးတော့ဘူးလားဆိုတော့လွှတ်နေတာမမြင်ဘူးလားတဲ့မင်းတို့လွှတ်တာကစစ်ပြေးနဲ့တခိုးတွေများတဲ့ဆိုးဆိုပြီးတော့မေးလည်းမေးရောနိုင်ငံရေးသမားတွေကအထဲမှပြောနေတာတဲ့ငါတို့သဘောတူထားတာမလို့ရင်မတက်နိုင်ဘူးနော်ဆိုတော့သူများအတွင်းရေးကိုလာမဆွတ်ပတ်ပါနဲ့တဲ့သူများတွေလိုအစည်းအဝေးမတက်ချင်ဘူးလားဆိုပြီးတော့ပြန်မေးတော့အလှတွေပြင်ထားတယ်တဲ့အဲ့ဒါဆိုရင်ပြောတာလုပ်လေဆိုတော့လုတ်ချင်မှလုတ်မှပေါ့တဲ့ကိုယ့်ရဲ့လွတ်လပ်ခွင့်ပဲတဲ့မလုတ်ရင်ပွဲဖိတ်လို့မရဘူးနော်ဆိုတော့မဖိတ်ရင်မတက်ချင်ဘူးလို့ပြန်ပြောမှပေါ့တဲ့ဒီလိုနဲ့အာဆီယံလည်းငါလည်းမနိုင်တော့ပါဘူးဆိုလက်မြောက်သွားတယ်လို့အာဆီယံဥက္ကဋ္ဌကလည်းပြောတယ်ငကတ်တွေတဲ့အဲ့ဒီနောက်ပိုင်းမှာအားလုံးလက်ခံလိုက်ကြပါတယ်ကဘာပေါ်မှာလက်ပေါက်ကတ်တဲ့နေရာမှာအလွန်တော်တဲ့ဝန်ကြီးဌာနဆိုတာကိုပါပဲအဲ့ဒီနောက်ပိုင်းမှာတော့အာဆီယံကဖိတ်ဖိတ်မဖိတ်ဖိတ်မြန်မာနိုင်ငံသားယူဝင်ကြီးဌာနကဥဆောင်ပြီးတော့နိုင်ငံတကာနီလာခံကြီးတစ်ခုကိုကျင်းပပါတော့တယ်အဲ့ဒီပွဲမှာအာဆီယံနဲ့ကုလသမဂ္ဂမတက်ရလို့ဖိတ်ကြွားလာမှရေးထားတယ်လို့ကြွေးကြော်တဲ့နေကိုလည်း9000တန်းနဲ့အတူစာရိတ်ထဲမှာထည့်သွင်းထားပါတယ်အဲ့ဒါတွေကတော့နံပါတ်1 very good morning နံပါတ်2 yes နံပါတ်3 all right နဲ့နံပါတ်4 okay ဆိုတာပါပဲကြွေးကြော်တဲ့နေပေါ့ဗျာ